Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American Fan ရဲ့2022ခုနှစ်မေလ28ရက်စာသာပဋိညနေခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/50/51တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။အင်ဂျင်နိုင်ပါစာသာပဋိညနေခင်းအစီအစဉ်ကို VOA website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်နားဆင်နိုင်ပါရှင်ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံမှာဆရာနာတိတ်ပြည့်ရဲ့နောက်သေဆုံးရသူ824ဦးရှိနေပြီဖြစ်ကြောင်းကုလသမဂ္ဂကပြောကြားချက်နဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါအဲ့ဒီနောက်မှာတော့
When this movement prevails the exiled leaders of the NUG will have crucial tasks before them
ဆရာနာတိတ်မှုကိုစန့်ကျင်နေတဲ့လှုပ်ရှားမှုကြီးကိုတညီတညွတ်ထက်ဖြစ်ဖို့ရေရှည်ခိုင်မာတဲ့ဒီမိုကရေစီစနစ်ရရှိဖို့ NUG အမျိုးသားညီညွတ်ရေးအစိုးရခေါင်းဆောင်တွေရဲ့တာဝန်အရေးပါကြောင်း American အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican ဝါရင်လွှတ်တော်အမတ် Mitch McConnell ပြောကြားသွားတာကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်စကိုင်းတိုင်းတွင်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအချိန်တွင် WHO ညီလာခံကိုစစ်ကောင်စီတယောက်ခွင့်ဆိုင်းငံ့ခံရမှု NUG ကကြိုဆိုလိုက်တာစတာတွေကိုတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ကြာသာပတိနေ့နေ့ခင်းသတင်းအစီအစဉ်ကိုကိုအောင်လွေဦးနဲ့ကိုအောင်မြတ်သူတို့ကကြောက်ပြမှာပါရှင်
။မြမနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းလေးလနီးပါးအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေပါဝင်အရသာတည်ဆုံမှု800ကျော်ရှိကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။
Over the past 115 days, at least 824 civilians, many of them women and children, have been killed since the military seized control.
စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းရပောင်115ရက်အတွင်းအမျိုးသမီးနဲ့ကလေးတွေအများပြားပါဝင်အရသာ824ယောက်သေဆုံးခဲ့ရပြီးထောင်နဲ့ချီထိရိုက်ဒဏ်ရာရခဲ့ကြပါတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့ပြောဆိုချက်ကိုကူကားပြီးတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်ထုနဲ့တင်ပြရှင်းလင်းမှုမှာပြောဆိုသွားတာပါဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုနဲ့လက်ဆဖျောက်ခံရတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုတွေကြေကြေပြန့်ပြန့်နဲ့စိတ်တကျကျူးလွန်နေတာကြောင့်အရသာတွေကိုအကာအကွယ်ပေးဖို့လည်းမြန်မာစစ်တပ်ကိုကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။ချိန်ထဲမှာပဲနိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးလှုပ်ရှားသူတွေ၊ကျောင်းဆရာတွေ၊ကျန်းမာရေးဝန်ထမ်းတွေ၊အရသာဝန်ထမ်းတွေ၊သတင်းတောက်တွေ၊ရဟန်းတန်ခါတွေ၊ထင်ပေါ်ကြွယ်ကြားသူတွေနဲ့တာမန်အရသာတွေပါဝင်လူပေါင်း4300တယောက်ပါလေဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်အုံကြောင်းမှုတွေကိုလူညွန်ရေးတပ်ဖွဲ့တွေနှိမ်နင်းမှုကြောင့်တည်ဆုံးသူရေးတွေ့ဟာသတင်းမီဒီယာတွေမှာဖော်ပြသလောက်မများဘူးလို့မကြတဲ့ရင်တော့ဟောင်ကောင်ခြေဆက် Phoenix ရုပ်သံဌာနနဲ့ online ဆက်သွယ်မြင်ကမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါဒါမှလည်းနိုင်ငံရေးကျင်းသားများကူညီဆက်လျှောက်ရေးအသင်း AAPP ပါဝင်လူခွင့်ရဆောင်ချီလှူရှာမှုဖွဲ့နဲ့ကုလသမဂ္ဂတို့ကတော့တည်ဆုံးသူရေးတွေ့ရလက်တွေ့မှာပုံများနိုင်တယ်လို့ခန့်မှန်းထားကြပါရဲ့မြန်မာဆရာနာသိန်းခေါင်းဆောင်ဒီပေါ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဆိုရက PRP အရေးယူနေတဲ့စီစဉ်နေပေါ်ထိတ်တန့် Republican ခေါင်းဆောင်တယောက်က RP ထောက်ခံကြောင်းပြောဆိုလိုက်ပါရဲ
့ I've been in close touch with the Biden administration on Burma discussing how to best support the opposition to the junta while standing up new targeted sanctions
မြန်မာရေးနဲ့ပတ်သက်လို့သမ္မတဂျိုးဘိုင်ဒန်ဆိုရနဲ့ထိတွေ့ဆက်ဆံပြီးစစ်ကောင်းဆောင်တွေနဲ့အတိုက်ခံရင်ဆိုင်နေသူတွေကိုအကောင်းဆုံးအားပေးထောက်ခံတဲ့နီလန်းတွေအာနာသိစစ်ကောင်းဆောင်တွေအထိနာစေမဲ့ငွေရမယ့်နေရာတွေကိုပြင်မှတ်ထားတန်ခတ်မှုအသစ်တွေချမှတ်ဖို့ပို့ကုန်လည်းစတမ်းပြဖို့တွေကိုလည်းဆွေးနွေးကြတာရှိပါတယ်။အမေရိကန်ဆိုရရဲ့နည်းနည်းဆန်းဆန်းတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မှာလည်းအားရမိပါတယ်လို့အတိုက်ခံ Republican Party ထက်လွတ်တော်လူနည်းစုကောင်းဆောင် Mitch McConnell ပြောဆိုထားတာပါ။ဒီမှာပြည်သူတွေရဲ့စံနာတွေကိုထိရောက်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစန့်ကျင်ပြီးစစ်တပ်ကအာဏာသိမ်းခဲ့တာကိုငြင်းချမ်းစွာစံနာပြသူတွေပေါ်အကြမ်းဖက်နှိမ်နင်းတဲ့လုပ်ရအတွက်အမေရိကန်ကအထူးကနိုင်ငံရေးပါတီကြီးတစ်ခုကပူးပေါင်းဖိအားပေးဖို့လဲဝါရှင်တန်ခြေဆက် Heritage Foundation ကကမ္ဘာကထာလုပ်တဲ့မြန်မာရေးအွန်လိုင်းဆွေးနွေးပွဲဘရူးနေကကျင်းပရမှာအဖွဲ့အစည်းကပြောကြားချိန်မှာထည့်သွင်းပြောဆိုတော့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းမှုနဲ့နောက်ဆက်တွဲလွန်ကျွေးအာဏာပိုင်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဆွေရတော့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ပါဝင်ထိတ်တဲတာဝန်ရှိသူတွေကိုတန်ခတ်ရေးယူမှုတွေချမှတ်ထားတာပါ ပြီးတဲ့သတင်းပတ်တဲ့တောင်ကိုရီးယားနဲ့အမေရိကန်သမ္မတတွေရဲ့ဝါရှင်တန်ကထိပ်သီးတွေ့ဆုံမှုပြီးမှလည်းမြန်မာနိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကခေါ်လုံဝင်ပေးပြီးဆက်လျှောက်ချဖို့နဲ့မြန်မာစစ်တပ်အတွက်လက်နက်တင်ဖို့ရောင်းချမှုတွေတားမြစ်ဖို့လည်းနိုင်ငံတကာအသံဝန်ကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်တဘာတောင်းဝင်တင်ဖို့ရောင်းချမှုတွေကရရှိရဲ့ငွေပေးချေမှုတွေကိုဆန့်ကန့်လိုက်တဲ့အကြောင်းပြည်သူ့ရည်နယ်လုံငန်းတိုတယ်ကပေါ်ဒူးနဲ့မှာကြေညာပါရယ်ရန်နာတဘာတောင်းဝင်တက်ကနေထိုင်းနိုင်ငံကိုသွယ်တန်းထားတဲ့ပိုက်လိုင်းလုံငန်းကိုပိုင်ဆိုင်တဲ့မိုးတမတဘာတောင်းဝင်တည်ယူပို့ဆောင်ရေးကုမ္ပဏီ MGTC ဆွေရှယ်ယာဝန်ရဲ့မေလ၁၂ရက်အစည်းအဝေးမှာငွေပေးချေမှုအစီအစဉ်ဆန့်ကန့်ထားဖို့ဆုံးဖြတ်လိုက်တာလို့လည်းတိုတယ်ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါရယ်ဧပြီလ၁ရက်နေ့ကစငွေသားပေးချေမှုတွေဆန့်ကန့်ဖို့ကတော့MGTC ကုမ္ပဏီရဲ့38.24%လုံးပိုင်ဆိုင်တဲ့တိုတက်ကုမ္ပဏီကအဆိုပြုခဲ့တာပါတိုတက်ကုမ္ပဏီရဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံကအခြေဖက်မှုတွေနဲ့လူခွေရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနဲ့ဥရောပသမ္မတ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တံခါးမှုတွေချမှတ်တဲ့အခါလိုင်းနာမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဆက်ကျင်ဆန္ဒပြသူတွေကိုအခြေဖက်နေနေမှုတွေကြောင့်စစ်တပ်အတွက်ဝင်ငွေရနေတဲ့လိုရက်တွေကိုရပ်တန့်မှုတိုတက်ကုမ္ပဏီ PRP ခံရတာပါပြင်သစ်ကုမ္ပဏီနဲ့တူဖက်ဆက်လုပ်ကန်နေတဲ့အမေရိကန်ရေနံကုမ္ပဏီ Chevron ကိုလည်းဘော်ဒူးနီကမြန်မာအရေးလိုရှာသူတွေကန့်ကွက်ဆန္ဒပြကြရပါတယ် Chevron ရုံချုပ်ရှိရာ San Francisco မှာမြန်မာအရေးလိုရှာသူတွေစုဝေးပြီးမြန်မာဆက်အနာပိုင်းတွေအတွက်ဝင်ငွေရစေမယ့်လိုရက်တွေကိုရပ်တန့်မှုတောင်းဆိုဆန္ဒပြကြရတာပါ MGTC ရဲ့ရှေ့ရ28.26ရာခိုင်နှုန်းကတော့အမေရိကန်ရေနယ်လုံငန်းရှေ့ရုံကပိုင်ဆိုင်ထားပြီးထိုင်း PTTEP ကုမ္ပဏီက 25.5 ရာခိုင်နှုန်းနဲ့မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့မြန်မာရေနယ်နဲ့တဘောတန်ဝင်လုံငန်း MOG က 15 ရာခိုင်နှုန်းပိုင်ဆိုင်ပြီးတဘောတန်ဝင်ရောင်းချမှုကလည်းနှစ်စဉ်ဒေါ်လာ10,000လောက်ဝင်ငွေရနေတယ်လို့လည်းခန့်မှန်းထားဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့ပြည်ဝင်ဗီဇာတက်တန်းကုန်ဆုံးပေမဲ့ဆက်လက်နေထိုင်ခွင့်ပေးသွားဖို့စီစဉ်နေပါတယ်ဂျပန်လူမှုကြီးကြပ်ရေးဌာနကလွှတ်တော်အမတ်တွေထံဗိုလ်ထုတ်ကတင်ပြတဲ့အစီအစဉ်မှာတော့ဆက်အနာသိမ်းပြီးနောက်ပိုင်းမြန်မာပြည်ကိုပြန်တဲ့အခါအန်ဒီယန်ရှိနေတဲ့ကျောင်းသားတွေနှိပညာသင်တန်းသားတွေအနေနဲ့နောက်ထပ်6လကနေတစ်နှစ်အထိဗီဇာတက်တန်းတိုးခွင့်ပြုမှာဖြစ်တယ်လို့လည်းနိုင်ငံရေးအရှာဂျပန်သိန်းဆန္ဒကဖော်ပြလိုက်တာပါမြန်မာနိုင်ငံသားတွေဒုက္ခတွေဖြစ်ရှောက်ထားတဲ့ရှောက်လာတွေနဲ့မြန်မာနိုင်ငံသားတွေဂျပန်နိုင်ငံမှာနေထိုင်အလွတ်လွတ်ခွင့်ရှောက်လာတွေကိုစစ်ဆင်မှုတွေကိုလည်းအချိန်မြင့်ဆောင်ရွက်သွားဖို့စီစဉ်နေတာဖြစ်ပါရဲ့ဂျပန်နိုင်ငံလူမှုကြီးကြပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသား3000ကျော်ရှိနေပြီးမလောက်ကုန်အထိဆင်းတွေအရ2944ယောက်ကတော့ခေါလုံးဝင်ရှောက်ထားသူတွေဖြစ်တယ်လို့လည်းသတင်းကဖော်ပြထားပါရဲ့မြန်မာနိုင်ငံမှာဆင်အနာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်မြန်မာနိုင်ငံသားတွေယာယီနေထိုင်ခွင့်ရှောက်ထားနိုင်ရောအမေရိကန်ကလည်းဒီတစ်ပတ်ထဲမှာပဲခွင့်ပြုထားပါတယ်မြန်မာနိုင်ငံကိုယာယီကာဝယ်ဆက်ရှောက်ရမယ့်နိုင်ငံဖြစ်အမေရိကန်အမိမြင့်လုံခြုံရေးဝန်ကြီးအလန်ဒိုဘိုင်ယိုကတ်ကမေလ12ရက်နေ့မှာကြေညာခဲ့ပြီးနောက်မေလ25ရက်နေ့ကစ6လအတွင်းရှောက်ထားကြဖို့ဒီတစ်ပတ်ထဲမှာပဲခွင့်ပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီခန့်ဖိုင်းလိုမီတာ32 kHz 938တို့ညဖိုင်းလိုမီတာ40 kHz 948တို့ညဖိုင်းလိုမီတာ48 kHz 615တို့ညနဲ့ဖိုင်းနာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုရီအမေရိကန်တန်ကချက်တပရင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်COVID-19 ဟာတရုတ်တက်ခွဲကန်းကြီးကနေထွက်ပေါ်လာပေါ်ရာရှိရဲလို့ခန့်မှန်းသုံးသပ်မှုတွေတိုးပွားနေစမှာပဲ American သမ္မတ Joe Biden ကပုံမနီးစပ်တိကျတဲ့ကောက်ချက်တွေထွက်ပေါ်လာစေဖို့အတွက်အချက်အလက်တွေကိုပုံမစုဆောင်လာတဲ့ခွဲခြမ်းစိတ်ထားတဲ့နေရာမှာဆရတဲ့ဘူတိုးပြီးတော့လှုပ်ဆောင်ကြဖို့အစိုးရဌာနတွေကိုညွှန်ကြားလိုက်ပါတယ
် And we will continue to press China to participate in a full transparent
ကဘာတဝမ်းကလူ3သိန်းကျော်ကိုသေဆုံးနေခဲ့တဲ့ virus ရဲ့အခြေခံစနစ်ကိုစုံစမ်းဖို့လိုအပ်တဲ့အခွင့်အလမ်းရယူပိုင်ခွင့်တွေနဲ့အတူသတိကံထောက်ထားတဲ့ပုံမှာအခြေပြုတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးတွေပွင့်လင်းမြင်သာမှုရှိမှုနဲ့အပြည့်အဝပူပေါင်းဆောင်ရွက်လာစေရတို့အတွက်တရုတ်ကိုကျွန်တော်တို့ဆက်ပြီးတော့ဖိအားပေးသွားမှာဖြစ်တယ်။အိမ်ပြီးတော့သတင်းထုတ်ပြန်ရေးလက်ထောက်အတွင်းဝန် Karen Yan Perry ကပြောသွားတာပါ။ American ထောက်လှမ်းရေးအဖွဲ့တွေအတွက်ထုတ်ပြန်လာတဲ့အစီရင်ခံစာထဲမှာတော့သမ္မတဘိုင်ဒန်ကရက်90အတွင်းသူ့ကိုသတင်းပြန်ပို့ကြဖို့ပြောထားပါတယ်။တရုတ်အစိုးရနဲ့လာနေချီပြီးတော့ပူးပေါင်းပါဝင်မှုမရှိခဲ့တာဟာက ကိုရိုနာဗိုင်းရပ်စ်ရဲ့မူလစနစ်ကိုလိလအားထုတ်တဲ့နေရာမှာအဟန့်အတာဖြစ်ခဲ့ရပြီးအခုဆိုရင်ကမ္ဘာတဝန်းကိုဗစ်ကြောင့်လူအနည်းဆုံး 3.4 သန်းသေဆုံးခဲ့ရပြီးအဲ့ဒီထဲမှာ6သိန်းနီးပါးကအမေရိကန်တွေဖြစ်တယ်လို့အစိုးရအရာရှိတွေကဆိုပါတယ်။အမေရိကန်ထောက်လှမ်ရေးအစီရင်ခံစာကိုကိုးကားပြီး The Wall Street Journal ကကိုးကားဖော်ပြထားရမှာတော့တရုတ်ဝူဟန်မြို့တက်ခွဲကသုတေသနသမားတွေဟာ2019နိုဝင်ဘာလကလေးကဖြားနာခဲ့ကြပြီးဒါဟာတရုတ်အစိုးရကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကိုပထမဆုံးကိုဗစ် -19 လူနာတွေ့ရှိမှုသတင်းပေးပို့ချက်နဲ့တလဆော်ပြီးဖြစ်ပေါ်ခဲ့တာပါ။အရှေ့လယ်ပိုင်းခီးစဉ်တွင်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဂျော်ဒန်နိုင်ငံကိုဗုဒ္ဓဟူးနေ့ကရောက်ရှိခဲ့ပြီးဂါဇာဒေသတွင်ပါလက်စတိုင်းနဲ့အစ္စရေးတို့အကြားပစ်ခတ်ရစဲမှုခိုင်မာစေရေးဆွေးနွေးကြဖို့ရှိပါတယ်။နိုင်ငံလူဦးရေထက်ဝက်လောက်ဖြစ်တဲ့လူ10သန်းဟာပါလက်စတိုင်းနယ်ပယ်တွေဖြစ်တဲ့ဂျော်ဒန်နိုင်ငံကိုအီဂျစ်နိုင်ငံကြီးစင်ပြီးမှဘလင်ကန်ကတွားရောက်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျော်ဒန်နိုင်ငံတို့အတူတကွလှုပ်ဆောင်ခဲ့တဲ့ကဏ္ဍများစွာရှိခဲ့ပါတယ်။အဲ့ဒီမှာဒေသတွင်းတည်နေရေးစီးပွားရေးအခွင့်အလမ်းနဲ့တရားမျှတမှုတိုးပွားရေးတို့ပါဝင်ပါတယ်။ဂျော်ဒန်နိုင်ငံကအမေရိကန်အတွက်မဟာဗျူဟာမြောက်မဟာမိတ်အဖြစ်ချက်ကိုပို့ပါတယ်။အခုလိုစိန်ခေါ်မှုတွေပေါ်ပေါက်နေချိန်မှာမိတ်ဆွေတယောက်နဲ့တယောက်ကြောချင်းကတ်ကြရမှာဖြစ်တယ်လို့ဘလင်ကန်ကဂျော်ဒန်ခီးစဉ်တွင်ပြောကြားခဲ့ပါတယ်။အီဂျစ်နိုင်ငံကအပြစ်ခတ်ရေးစေရေးမှာအရေးပါတဲ့အခန်းကဏ္ဍပါဝင်ခဲ့တယ်လို့ဂျော်ဒန်နိုင်ငံကလည်းဒီဒေသရဲ့တည်ငြိမ်ရင်းချမ်းရေးအတွက်ကာလာတာရှည်ရည်တည်ခဲ့တာဖြစ်တယ်လို့ဘလင်ကန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကရမ်လာမြို့မှာပါလက်စတိုင်းသမ္မတမမွတ်အဘက်စ်နဲ့တွေ့ဆုံစဉ်မှာလည်းဂါဇာဒေသကိုထောက်ပံ့မှုကွန်ဂရက်စ်လွှတ်တော်ကိုဒေါ်လာ85သန်းတောင်းခံသွားမယ်လို့ဘလင်ကန်ကပြောဆိုခဲ့ပါသေးတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးအကြီးအကျယ်ထိခိုက်ဆုံးရှုံးခဲ့ရပြီးယာယီအပြစ်ခတ်ရဲ့ဆေးရီနှစ်ဖက်လေးစားမှုနဲ့ရှေ့မျောလွင်ချက်တွေကိုထိန်းသိမ်းဖို့အတွက်အလုပ်တွေအများကြီးဆက်လုပ်ရမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအစ္စရေးနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစဉ်မှာလည်းပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့ကယထာပြုပြင်ထိန်းသိမ်းရေးအဆောက်အအုံတစ်ခုတွင်ပြစ်ခတ်မှုကြောင့်လူ၈ဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့ဆန်ဂျိုးစ်ဥပဒေထိန်းသိမ်းရေးအရာရှိတွေကပြောပါတယ်။မနက်၆နာရီခွဲလောက်မှာဆန်ဟိုဆေးယထာပြုပြင်ထိန်းသိမ်းရေးဝန်ကြီးပြစ်ခတ်မှုဖြစ်ပေါ်ရလို့သတင်းပေးပို့ချက်အများပြားရရှိခဲ့တယ်လို့လည်းစန်တာကလဲယာရဲဌာနပြောရေးဆိုခွင့်ရှိသူရက်ဆာဒေးဗစ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆက်လက်ပြီးတော့သူကစုံစမ်းစစ်ဆေးသူတော်တော်များများဟာအခင်းဖြစ်ပေါ်တဲ့နေရာကိုရောက်ရှိနေပြီးလူတွေကိုအဲ့ဒီနေရာကရှောင်ရှားကြဖို့အသိပေးထားတယ်လို့ဆိုပါတယ်။တေဆုံးသူတွေထဲမှာတနက်သမားပါဝင်နေပေမဲ့သူဘယ်လိုတေဆုံးသွားတယ်ဆိုတာနဲ့လူဘလောက်များထိခိုက်ဒဏ်ရာရတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုမသိရသေးဘူးလို့ဒေးဗစ်ကဆက်ပြောသွားပါတယ်။တေးပုဆောင်ရဲ့အာနာပိုင်ဘုတ်အဖွဲ့ကတော့ဒီပြစ်ခတ်မှုကိုအလွန်ဆိုးဝါးရက်စက်တဲ့ဖြစ်ရအဖြစ်ပြောဆိုထားပြီးယထာဝန်နှမ်းမိသားစုတွေအတွက်ဒါဟာအလွန်မှောင်မိုက်တဲ့အခိုက်အတန့်လို့ပြောဆိုထားပါတယ်။အင်ဂျူသတင်းစာရှင်းလင်းပွဲအတွင်းလက်ထောက်ပြန်ကြားရေးအတွင်းဝန်ကယ်ရီယန်ဖယ်ရီကပြောဆိုရမှာတော့အခြေအနေကိုအခက်အခဲဆောက်ကြည့်နေပြီးအထောက်ပံ့တွေကိုလည်းဖြစ်တဲ့နည်းနဲ့ပေးနေတယ်လို့ဆိုပါတယ်။ဆန်ဖရန်စစ္စကိုပင်လယ်ကွေ့ဒေသကဆန်ဂျိုးစ်မြို့တော်မှာလူဦးရေတန်းလောက်နေထိုင်ပြီးကမ္ဘာနဲ့အမေရိကရဲ့အကြီးဆုံးနည်းပညာကုမ္ပဏီတွေအခြေစိုက်တဲ့ဆီလီကွန်တောင်ကြားရဲ့ဗဟိုချက်နေရာလည်းဖြစ်ပါတယ်။ကိုဗစ်ကပ်ဘေးကျန်းကိုရသက်ပောင်းများစွာခံနေရတဲ့အိန္ဒိယနိုင်ငံမှာတော့ဗုဒ္ဓဦးနေ့မှာဒုတိယဆိုင်ကလုန်းမုန်တိုင်းတစ်ခုဖြစ်တဲ့ယာစ်ကအိန္ဒိယရဲ့အရှေ့ဘက်ကမ်းခြေကိုဝင်ရောက်ခဲ့ရမှာတော့လေပြင်းနဲ့နှစ်ထပ်ဘတ်စကားတွေလောက်အမြင့်ရှိတဲ့လိုင်းလုံးတွေကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ရပါတယ်။ဆိုင်ကလုန်းတွေဟာအိန္ဒိယမြောက်ပိုင်းသမုဒ္ဒရာမှာပုံမှန်အန်ဒရယ်ပေးနေတာဖြစ်ပြီးတော့ရာသီဥတုအပြောင်းလဲကြောင့်ဘင်္ဂလားပင်လယ်ကွေ့နဲ့အာရေဗျပင်လယ်ရေအပူချိန်မြင့်တက်လာတာမို့မုန်တိုင်းအခြေအနေအတွက်တွေများလာပြီးပုံမပြင်းထန်လာတယ်လို့သိပ္ပံပညာရှင်တော်တော်များကပြောဆိုထားပါတယ်။လူ155ဦးသေဆုံးခဲ့ရတဲ့ဆိုင်ကလုန်းတောက်တဲ့တိုက်ခဲ့ခဲ့တာဟာတပတ်မပြည့်ခင်မှာပဲဆိုင်ကလုန်း Yars ဝင်ရောက်ခဲ့တာမို့အိန္ဒိယအနောက်ဘက်ကံကပြည်နယ်တွေဖြစ်တဲ့အနောက်ဘန်ကောနဲ့အော်ဒီရှားပြည်နယ်တွေကလူတသန်းခွဲကျော်ကိုဘေးလွတ်ရာကိုရှစ်ပြောင်းပေးထားရပါတယ်။အနောက်ဘန်ကောပြည်နယ်ဝန်ကြီးချုပ်မမန်တာဘနာဂျီကတော့73မိနစ်နဲ့လိုင်းလုံးတွေကြောင့်ပင်လယ်ကမ်းခြေမျိုးဖြစ်တဲ့ဒစ်ကာမျိုးဟာရေဖုံးလွှမ်းသွားခဲ့ရတယ်လို့ဆိုပါရယ်။နေ1000လောက်ပျက်စီးသွားခဲ့ရပြီးမြစ်တွင်ကကျွန်းပေါင်းတစ်ဒါဇင်ခန့်အားလည်းရေလွှမ်းသွားခဲ့တယ်လို့ဆိုပါရယ်။ပြင်းအားအဆင့်နှစ်ရှိတဲ့ဆိုင်ကလုန်းမုန်တိုင်းဟာတနအီလေတိုက်နှုန်း96မိုင်နှုန်းနဲ့တက်ခတ်ခဲ့တာဖြစ်ပါရယ်။အော်တရှာပြည်နယ်ဝန်ကြီးချုပ်နေဗင်းပန်နစ်ကတော့မုန်တိုင်းတက်ခတ်အဆင့်တွင်ဒီရေကြောင့်လက်မဆက်သွေးရေးတွေပြတ်တောက်သွားခဲ့ရတဲ့အော်တရှာပြည်နယ်တွေကကြီးရွာတရာကျော်ကိုအထောက်ပံ့နေပြီးသွားမယ်လို့ဆိုပါရခင်ဗျာ
ဇာတ်ပလီအနေနဲ့ခင်သတင်းအစီအစဉ်ကို ကိုအောင်မြတ်သူနဲ့ကိုအောင်လင်းဦးတို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့သတင်းလှော်တွေကိုနားဆင်ရမှာပါရှင်ဆရာနာသိမ့်မှုကိုဆန့်ကျင်နေတဲ့လှုပ်ရှားမှုကြီးကိုတညီတညွတ်တည်းဖြစ်ဖို့ရေရှည်ခိုင်မာတဲ့ဒီမိုကရေစီစနစ်ရရှိဖို့NUG အမျိုးသားညီညွတ်ရေးအစိုးရခေါင်းဆောင်တွေရဲ့တာဝန်ဟာအရေးပါကြောင်း American အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican ဝါရီလွှတ်တော်အမတ် Mitch McConnell ကပြောကြားလိုက်ပါတယ်။ American ပြည်ထောင်စု Washington DC အခြေစိုက် The Heritage Foundation ကဗုဒ္ဓဘုရားကပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့ Video Conference ဆွေးနွေးပွဲမှာသူကပြောဆိုခဲ့တာဖြစ်ပါတယ်။ NUG အစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်နဲ့နိုင်ငံတကာအထူးကိုယ်စားလှယ်ဦးထင်လျောင်တို့ပါဝင်တဲ့ American လွှတ်တော်အမတ်တွေနဲ့ Video Conference ဆွေးနွေးပွဲမှာ Republican အထက်လွှတ်တော်အမတ် Mitch McConnell ကမြန်မာပြည်သူတွေရဲ့ Democracy စနစ်အပေါ်တန်တိတ်ထန်ခိုင်မာမှုကိုအခုလိုပြောပါပါတယ်။
But today, Burma's oppressors face a new and
increasing threat. ဒီနေ့ကမြန်မာပြည်မှာဖိနှိပ်တဲ့သူတွေရင်ဆိုင်နေရတာကတော့သူ့နိုင်ငံသားတွေချာရှိလာနေတဲ့အားတက်ဖွဲ့ကောင်းတဲ့အင်အားတစ်ခုကိုရင်ဆိုင်နေရတာပါ။နိုင်ငံကတိုင်ဝမ်ကတော့မြန်မာပြည်သူတွေရဲ့နောက်ကွယ်ကနေတပေါင်းစည်းတဲ့ဖြစ်ဖို့နှိမ့်ကွင်းနေရတော့မှသူတို့တွေကတိုင်းပြည်ရဲ့အနေဆိုင်ဆုံးတိုင်းရင်းသားကွဲပြားမှုတွေကိုကူစွားနိုင်တဲ့အလားအလာရှိတဲ့အကြောင်းပြသကြပါရစေ။စစ်ကောင်စီရဲ့တရားပေါ်ကြမှုလူကြီးလူငယ်မျိုးတပ်ဖြတ်မှုတွေနဲ့ဗျာဒလန်တန်တလန်သူတို့ရဲ့ရင်ဆိုင်တဲ့နေနဲ့လူလတ်မှုပေါ်တန်တိတ်တန်ခံမှမှုတွေကိုမြန်မာပြည်သူတွေပြသကြပါရစေ
။ဒါပြင် NUG ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့လည်းသူကအခုလိုတုံ့သက်သွားပါရစေ
။ Turning widespread opposition to the military coup into united support for
the NUG အမျိုးသားညီညွတ်ရေးဆွေးနွေးရေးခေါင်းဆောင်တွေအနေနဲ့မြန်မာပြည်သူတွေရဲ့ရှေ့မှောက်အရေးကြီးတဲ့တောင်းကိုထမ်းဆောင်ရဖို့ရှိလာပါလိမ့်မယ်။မြန်မာပြည်သူအားလုံးအတွက်ရရှိတရားခံရတဲ့ဒီမိုကရေစီစနစ်ရဖို့စစ်တပ်ရဲ့အာဏာသိမ်းမှုပေါ်ကြေကြေပြင်းပြင်းဆန့်ကျင်မှုတွေကိုတင်းကြီးတင်းကြီးထဲလှုပ်ရှားမှုဖြစ်နေပြောင်းလဲရမှာဖြစ်ပါတယ်။မြန်မာစီးပွားရေးဖွဲ့စည်းပုံခြေကဥ်တွေနဲ့လူမျိုးရေးဆိုင်ရာဖွဲ့စည်းစတဲ့အချင်းချမြင့်စွာကလေးကပြုရင်ပြောင်းလဲဖို့လိုနေတာလေအမြန်ဆုံးအကောင့်ထဲပေါ်ရမှာဖြစ်ပါတယ်။အမျိုးသားပြည်ရင်ကြားစီးကတာဒီမိုကရေစီနဂတ်ကိုဦးတည်မဲ့တခုတည်းသောလမ်းကြောင်းမှန်ဖြစ်တယ်ဆိုတော့ပြသရမှာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရအဖွဲ့နဲ့အနီးကပ်ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းအထက်လွှတ်တော်အမတ် Mitch McConnell ကပြောပါတယ
်။ I've been in close touch with the Biden administration on Burma discussing how
ကျွန်တော်အနေနဲ့မြန်မာပြည်နဲ့ပတ်သက်လို့ဘိုင်ဒန်အစိုးရနဲ့အနီးကပ်ပူးပေါင်းဆောင်နေပါတယ်။စစ်ကောင်းဆောင်တွေပေါ်ပြင်မှတ်ထားပိတ်ဆို့မှုတွေချမှတ်နေချိန်မှာသူတို့ကိုဘယ်လိုဆန့်ကျင်တဲ့နည်းလမ်းတွေအကောင်းဆုံးဖြစ်နိုင်မလဲ။အာဏာသိမ်းစစ်ကောင်းဆောင်တွေရဲ့ဝင်ငွေတွေကိုတရက်ထိခိုက်နေတဲ့ပို့ကုန်လမ်းစဉ်တွေကိုပိတ်ပင်မှုစတာတွေကိုဘိုင်ဒန်အစိုးရနဲ့လည်းဆွေးနွေးဖြစ်ပါတယ်။
ဒါပြင်ဘိုင်ဒန်အစိုးရအနေနဲ့အလျင်မြန်တုံ့ပြန်ဖို့သူ့အနေနဲ့အားပေးခဲ့တယ်လို့လည်းပြောပါရယ်အခုဆိုရင်စစ်ကောင်စီဟာတရုတ်ရုရှားအီရန်မြောက်ကိုရီးယားဗင်နီဇွဲလာကျူဘာစီးရီးယားစတဲ့အာဏာရှင်အစိုးရနိုင်ငံတွေစီးရင်မှာပါနေပြီးစီးရေးအရာအတင်းကျပ်ဆုံးထိန်းချုပ်ရမယ့်နိုင်ငံတွေထဲမှာရှိနေတယ်လို့သူကဆိုပါရယ်ဒါပြင်ထင်ရှားတဲ့မြန်မာစစ်ဘုတ်ချုပ်တွေနဲ့သူတို့ရဲ့စီးပွားရေးကုမ္ပဏီတွေကိုလည်းအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့ထားကြောင်းလည်း Mitch McConnell ကပြောပါရယ်တဖက်မှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာအပေါ်လက်နက်ရောင်းချမှုကိုပိတ်ပင်နေထိရောက်ပြီးပုံမှုပြင်းထန်တဲ့အရေးယူမှုတွေချမှတ်ဆောင်ရွက်ဖို့မြန်မာပြည်သူတွေကစောင့်မျှော်နေတဲ့အကြောင်းလည်းသူကပြောသွားပါရယ်ဒါပေမဲ့တရုတ်နဲ့ရုရှားကလုံခြုံရေးကောင်စီမှာမြန်မာအပေါ်အရေးယူရေးကိစ္စတားဆီးနေတာတရုတ်ကအိမ်နီးချင်းကောင်းမပီတာတာစတာတွေဟာကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုပဲကြည့်နေကြတာဖြစ်တယ်လို့ Mitch McConnell ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်။ဒီတော့အတွင်းမှာပဲအမျိုးသားညီညွတ်ရေး NUG အစိုးရရဲ့ချက်သမရနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဦးလင်းတန်ကိုချက်သမရနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကလက်ခံအတိမတ်ပြုဂုဏ်ယူကြောင်းမေလ24ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုအတိမတ်ပြုတာဟာအမျိုးသားညီညွတ်ရေးအစိုးရရဲ့ကိုယ်စားလှယ်ကိုနိုင်ငံတကာကပထမဆုံးအတိမတ်ပြုတာလည်းဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ကျတပ်နေနေတဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါမြန်မာစစ်ကောင်စီကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်စဉ်ညီလာခံတက်ရောက်ခွင့်ကိုဆိုင်းငံ့လိုက်ပြီးနိုဝင်ဘာလမှာလုပ်မဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ တရားဝင်မှုဆိုင်ရာဆုံးဖြတ်ရေးအဖွဲ့ကိုရွှေ့ဆိုင်းလိုက်တဲ့အပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်။ဆီယာနာတိန်းကြီးပေါ်လာတဲ့စစ်ကောင်စီနဲ့ NUG နှစ်ဖက်စလုံးကတနင်္လာနေ့ကနေဂျွန်လ၁ရက်နေ့ထိကျင်းပနေတဲ့ညီလာခံကိုနိုင်ငံကိုယ်စားပြုတက်ရောက်ခွင့်အပြိုင်တောင်းလာရမှာ WHO ကစစ်ကောင်စီဘက်ကကိုယ်စားလှယ်ကိုပယ်ချခဲ့တာပါ။ဒါကြောင့်အခုလိုမနေ့ကဆုံးဖြတ်ခဲ့ရတယ်လေ။ရှေ့ဆက်ဘလို့ဖြစ်နိုင်တယ်လဲ။NUG ရဲ့လူခွေရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားမှထားပါရဲ့ရှင်
။ဟုတ်ကဲ့ရွေးကောက်ပွဲအနံ့ရ NLD ပါတီအမတ်အများစုကိုကြားပြုပြီးတော့တိုင်းကလာတွေနဲ့လူမှုအဖွဲ့ကြီးခေါင်းဆောင်တွေပါဆက်သွယ်ဖွဲ့စည်းထားတဲ့NUG မြို့သားညီညီဆိုရဝင်ကြီးဦးအောင်မျိုးမင်းက
ဒါကတော့ကျွန်တော်တို့ဘက်ကအရန်ကျူဆိုတယ်ဟိုအရန်ကြီးပြီးပြည့်စုံတဲ့ကျွန်တော်တို့ကိုအတိအမှတ်ပြုတဲ့အနေနဲ့မလုပ်တည်တိုင်အောင်သူရဲ့လှုပ်ထုံးလုံကြီးကဒါဖြစ်တင်ဖြစ်တိုင်းတဲ့အရာမျိုးဖြစ်တယ်အခုလိုမျိုးဒီစစ်အုပ်စုရဲ့ကိုယ်စားလှယ်ကိုလုံးဝအတိအမှတ်မပြုဘူးဆိုတဲ့ပုံစံတစ်ခုကဒါအောင်မြင်မှုတစ်ခုလို့ကျွန်တော်တို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာ de facto government လို့ခေါ်တဲ့အာဏာသိမ်းထားတဲ့အရာရယ်ဒါကပြည်သူလူထုကနေရွေးချယ်ထားတဲ့ CRPH ကနေထပ်ပြီးတော့တာဝန်ပေးထားတဲ့ NUG ဆိုတာရှိတယ်။ဘယ်ကိုယ်စားလှယ်ကိုအစိုးရရဲ့ကိုယ်စားလှယ်ဖြစ်အတိပြုမလဲဆိုတာကိုအခုဆိုရင်စိန်ခေါ်မှုနေရာတိုင်းမှာတွေ့ပါတယ်။
အခုလို့တပြည့်ချိုကမ္ဘာ့ကျန်းမာရေးဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအပေါ်ခက်ခက်ခဲခဲဆုံးဖြတ်ခဲ့ပုံရပုံကိုအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးကလည်
းနှစ်စဉ်နှစ်တိုင်းတော့မြန်မာနိုင်ငံနေပြီးတော့ကမ္ဘာ့ကျန်းမာရေးဖွဲ့စီညီလာခံကြီးကိုကျန်းမာရေးဝန်ကြီးတွားတက်လို့ရှိတယ်။အခုဒီနှစ်ကြတော့ကျွန်တော်အစိုးရနှစ်ရက်ပေါ့လေ။နောက်ပတ်စလုံးကကိုယ်စလေလှုပ်ပြီးတက်ရောက်ဖို့ရှောက်တယ်ဘသူ့ကိုတရားဝင်အတိမပြုရမှာလဲအဲ့တော့စစ်ဆိုးရရဲ့လူခွင့်ချိုးဖောက်မှုတွေကလည်း ICJ တို့ ICC တို့ကိုတင်မှုလုပ်နေတဲ့အချိန်လူတို့နဲ့လည်းတောက်လျှောက်ယနေ့အထိပေါ့နော်သူ့ရဲ့အာဏာသိမ်းမှုကပြည်ပြင်းနဲ့အောက်ခြေတီသူတို့အုတ်ချုပ်နိုင်တဲ့အုတ်ဆုပ်ရေးမှုတွေခတ်နိုင်တဲ့အဆင့်တို့ချောင်းလေးဖွင့်နိုင်တာတို့ရမရနိုင်သေးဘူးညာတော့ဒီဘက်အယူကြီးဘက်ကလည်းဈာမယီဝန်ကြီးဌာနတခုဖွင့်ပြီးတော့ဈာမယီဝန်တော်မှုတွေပြန်ပေးမယ်ဆိုတာလည်းသူတို့စူးစမ်းလှုပ်ဆောင်နေတာတွေ့ရတယ်။တစ်ဖက်မှာလည်းဟိုအယူကြီးကဗမာကတနိုင်ငံလုံးကိုမလွှမ်းခြုံနိုင်ဘူးပေါ့နော်။လွတ်မြောက်ဒေသပဲသူတို့နေဆက်တွေအဲ့လိုကြောင့်သူတို့နှစ်ဖက်စလုံးကိုအခုဒီလိုဆိုအဖွဲ့ရနေတော့ဆိုင်းငံပလိုက်တာပေါ့။
အဲ့ဒီတော့တပြည့်ချိုအနေနဲ့ဒီအစိုးရနှစ်ဖက်ကိုဘလို့ချင့်ချင်ခဲ့ရနိုင်ဖို့ကိုလည်းကုလသမဂ္ဂအရေးကြွေးကျင်သူလည်းဖြစ်တဲ့ဥအောင်မျိုးမင်းက
WHO လို့ကျန်းမာရေးအဖွဲ့အစည်းတစ်ခုကနေဒါမျိုးလှုပ်ဆောင်ခြင်းကပထမဦးမဲ့ဖြစ်သလိုတော်တော်လေးထူးဆန်းနေဒါပေမဲ့ဘာလို့ကြည့်ကြလဲဆိုလို့ရှိရင်ဘယ်ကိုစားပြုတဲ့ဘက်ကကုလသမဂ္ဂပြည်ညီမှာပါတဲ့အချက်တွေအဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒတွေကိုလေးစားလိုက်နာလဲဆိုတာတော့ထည့်သွင်းစဉ်းစားလို့ရှိပါတယ်။အဲ့တော့ကုလသမဂ္ဂရဲ့ချာတာမှာပါဝင်ထားတဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးလူခွင့်တွေကိုဘယ်လောက်ထိလေးစားလို့စဉ်းစားမယ်။နောက်က WHO ကကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့အခါမှာကျန်းမာရေးဝန်ထမ်းတွေကိုပြစ်ခတ်မှုတွေ၊တပ်ဖြတ်မှုတွေ၊နှိပ်စက်မှုတွေဒီစစ်ကောင်စီဘက်ကနေလှုပ်ဆောင်ချက်တွေကကုလသမဂ္ဂချာတာတွေကတော့ကျန်းမာရေးဝန်ထမ်းတွေကိုကာကွယ်စောင့်ရှောက်ပြီးတော့လုံဆောင်ဝင်ပေးရမယ်ဆိုတဲ့အချက်တွေကိုပြောင်ပြောင်တင်းချိုးဖောက်နေတဲ့
ဒီနေရာမှာအခုတပြေးချိုရဲ့ဆုံးဖြတ်ချက်ကြောင့်ရှေ့ဆက်ဖြစ်လာနိုင်ပုံတွေကိုလည်းဒေါက်တာမြင့်ဦးက
UN agency တွေအများကြီးပဲရှိတယ်။နောက်ကမ္ဘာအလုံးမအဖွဲ့တွေ၊ကလိမရမုံဝေဖက် UNICEF နောက် UNDP, UNOPS နောက်ကတူ FAO World Food Organization အစားအနာရိတ်ခါအဖွဲ့တွေကလည်း FAO ဒါတွေကလည်းဘယ်လိုမျိုးဆုံးဖြတ်လာမယ်ကျွန်တော်မသိနိုင်သေးဘူး။အစားအနာရိတ်ခါတွေကျွန်တော်ရှေ့မှာကျွန်တော်တို့ဘာပဲပြောငတ်မခေါင်းပါလာခဲ့ရင်ဘယ်သူ့ကိုပေးရမှာလဲပေါ့နော်အစ်အစိုးရဘက်ကနေလို့ရမှာလားအညူကြီးအစိုးရဘက်ကနေလို့ရမှာလားဆိုတာသူတို့မှဝေခွဲရစရာမရှိတဲ့ခါကျတော့သတော်စီတော့တိုင်းပြည်အတွက်တော့အများကြီးထိခိုက်နစ်နာတာတော့ကျွန်တော်တွေ့ရတာပေါ့
NUG ရဲ့လူခွေဆရာဝန်ကြီးဦးအောင်မျိုးမင်းကလည်းလာမဲ့အာရလို့အဖြစ်ပြီးဆရာလို့သမားဖွဲ့ညီလာခံနဲ့နောက်ဆက်လာမဲ့လူခွေကောင်စီရဲ့လေးနှစ်တချိန်ပုံမှန်လူခွေချင်းနေတုံးသက်ဆွေးနွေးပွဲတွေမှာလည်းအလားတူစစ်ကောင်စီကိုဆက်ဆံရတာဖြစ်နိုင်တယ်လို့ဆိုပါတယ်ကြားအပြင်အခုတပြေးချိုမှာ NUG အစိုးရကတင်ပြခဲ့ပုံနဲ့ရှေ့ဆက်တင်ပြဖြစ်လာနိုင်ပုံကိုလည်းဥအောင်မျိုးမင်းက
ကျွန်တော်တို့ကအာဏာသိမ်းတဲ့အဖွဲ့မဟုတ်ကျွန်တော်တို့ကပြည်သူကနေရွေးချယ်တင်ပြတာတဲ့အဖွဲ့ဆိုတဲ့အချက်ကိုကျွန်တော်တို့တင်ပြပါတယ်နောက်ပြီးလို့ရှိရင်တော့လူခွေလေးစားပြီးလိုက်နာနေတဲ့ကျွန်တော်တို့ကျိုးပန်းဆောင်ရွက်နေရယ်အခု WHO ကဒါမျိုးစပြီးတော့ဒီစစ်ကောင်စီရဲ့ကိုစားပြုမှုအတိမတ်မပြုခြင်းကကျွန်တော်တို့လာမဲ့နိုဝင်ဘာမှာဆွေးနွေးမဲ့အကြောင်းအရာမှာဆိုလို့ရှိရင်တော့ဒါကျွန်တော်တို့အတွက်ထောက်ပြစရာအားကိုးစရာကိုးကားစရာချက်ချက်ဖြစ်သွားတာအနေအထားမျိုးလည်းရှိပါတယ်ခဗျာ
တကယ်တော့ကိုဗစ်ကပ္ပကရောဂါပြန့်နေနေချိန်နဲ့မြမဆေးရနာသိန်းနောက်ဆက်တွဲလူသားချင်းဆိုင်ရာနဲ့အစာရေစာကိစ္စနာကျုံလာနေချိန်မှာ လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထိအောင်ဘလို့ပေးနိုင်ဖို့ကုလနဲ့နိုင်ငံတကာမှလည်းဘေးချနေချက်ခက်ခက်ခဲခဲစဉ်းစားနေရပြီလို့သုံးသပ်သူတွေကဆိုပါတယ်ခင
်ဗျ။ကျေးဇူးပါကိုဝင်းမင်းကြီး။အခုတော့တိတ်ဆုံးသူတွေရဲ့ရုပ်လောင်းတွေကိုစစ်ကောင်စီကင်တွယ်တဲ့လုပ်ရက်နဲ့ပတ်သက်လို့နားဆင်ရမှာပါ။ဆရာနာသိန်းစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့ဆက်ဆက်တိတ်ဆုံးရသူယာနဲ့ချီရှိနေပြီးအဲ့ဒီတဲကတိတ်ဆုံးသူတချို့ရဲ့ရုပ်လောင်းတွေကိုစစ်တပ်နဲ့ရဲကနေကင်းလူမြင်ကွင်းမှာယူဆောင်သွားခဲ့ကြတာပါ။ဒီလောက်ရဟာဆိုရင်လူတို့ကြားထိတ်လန့်ကြောင်းရွံ့စေရေးအတုံးချနေတာလို့ AP နဲ့ California Berkeley တက္ကသိုလ်လူခွင့်ရေးစုံစမ်းစစ်ဆေးမှုဆိုင်ရာ Center HRC တို့ရဲ့သုံးသပ်ချက်တွေကဖော်ပြထားပါတယ်။မတ်တင်ကြီးထိုက်ကတင်ပြမှာပါရှင
်။ AP သတင်းဌာနနဲ့ California Berkeley တက္ကသိုလ်လူခွင့်ရေးစုံစမ်းစစ်ဆေးမှုဆိုင်ရာ Center HRC တို့ကTwitter မှာရေးသားဖော်ပြချက်2000ကျော်နဲ့ online ပေါ်ကရုပ်ပုံတွေကိုအခြေခံလေ့လာခဲ့တာဖြစ်ပြီးဒေတာဆိုင်ရာမီဒီယာတွေရဲ့ဖော်ပြချက်နောက်မိသားစုဝင်တွေမျက်မြင်တွေ့သူတွေကိုပါမေးမြန်းခဲ့တာပါ Devolum က California Berkeley တက္ကသိုလ်လူခွင့်ရေးစင်တာကဖြစ်ပါတယ
် So many people are retweeting
လူတွေအများကြီးက Twitter မှာပြန်ပြီးရေးကြတယ်။နောက်ပြန်ပြီးတင်ကြတော့အကြောင်းအရာကိုစီစဉ်ရတဲ့နေရာမှာတိတ်ပြီးခတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဗီဒီယိုကိုဘယ်ချိန်ကတင်တယ်လဲ။ဘယ်သူကတင်တယ်လဲဆိုတာကိုမူတည်ပြီးဗီဒီယိုပါအကြောင်းအရာကိုပြောကြဆိုကြတာမှာအမျိုးမျိုးဖြစ်နေလို့ပါ
။အကြမ်းသားလူတို့အတွင်းကြောက်ရွံ့ထိတ်လန့်ပြီးတန်တရားပွားစီရေးအတွက်လုံခြုံရေးတပ်ဖွဲ့တွေကတေဆုံးသူရုပ်အလောင်းတွေကိုအသုံးချခဲ့တယ်လို့ယူဆရတဲ့အဖြစ်အပျက်130ကျော်လောက်ရှိကြောင်း AP နဲ့ HRC Lab တို့ကဖော်ထုတ်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီး AP ရဲ့စာပေးပို့မိငင်းမှုကိုအကြောင်းမပြန်ပါဘူး။မိသားစုခွင့်ပြုချက်မရှိဘဲတည်ဆုံးသူတွေကိုလည်းရင်ခွဲစစ်ဆေးပါတယ်။ရင်ခွဲစစ်ဆေးချက်တွေမှာလည်းလက်တွေ့မြင်တွေ့ရတဲ့အခြေအနေတွေမှတ်တမ်းတွေနဲ့ကွဲလွဲနေပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW က Richard Dicker ကအခုလိုပြောပါတယ
် What is new is
that ဘုမအဖြစ်လူမသိသူမသိညာပိုင်းမှောင်ရိပ်မှာလုပ်နေရှိတဲ့ဒီလိုလိုရမျိုးကိုလူမြင်ခွင့်လမ်းပေါ်မှာလုပ်နေတာကသိစမ်းဖြစ်နေပါတယ
် And it is intended to create
လူချားရဲ့စိုးရင်ချောင်ချမှုတွေ၊ရေရာမှုတွေနဲ့ထိတ်လန့်တုံ့တော့ရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ
် And if individuals were committing
ဒီရသမှုကျွလွန်တွေကိုပေါ်ထုတ်နိုင်မယ်ဆိုရင်ဒီလူတွေကိုလူသားတွေပေါ်ဆန့်ကျင်ကျွလွန်တဲ့ရသမှုအရာဥပဒေကြောင်းအရာရေးယူနိုင်ရင်ဆောင်ရွက်နိုင်မယ်။
အာမသာပြေသွားလား
ဟုတ်ဟုတ်ကော
မသာပြေသွားလား
HRC လက်ပြဒီနေရာသုံးဖက်ချက်အရာလုံခြုံရေးတပ်ဖွဲ့တွေကဒဏ်ရာရသူတွေတည်ဆုံးသူရုပ်အလောင်းတွေကိုလူယူမှုတွေရဲ့ဈေးပုံတစ်ပုံကျော်ဟာရန်ကုန်မန္တလေးနဲ့ပဲမှာဖြစ်ခဲ့ပါတယ်တမရော်နေကျင်းပတဲ့မတ်လ29ရက်နေ့မှာဒီဖြစ်ချက်တွေအများဆုံးလူပုတ်ကွန်ရဲ့ပေါ်မှာတင်ခဲ့ပါတယ်။အဲ့ဒီနေ့ကတငယ်ချင်းတယောက်နဲ့ဆိုင်ကယ်စီးထားတဲ့ကိုကျော်မင်းလက်လေးပြစ်တက်ခံရပါတယ်။သူကဆန္ဒပြပွဲတွေမှာပါဝင်သူမဟုတ်ဘဲအလုတ်ကနေအိမ်ပြန်လာတာလို့မိသားစုက AP ကိုပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုဖိကတ်တာကို CCTV ကင်မရာနဲ့ရိုက်ယူထားမှုမှလည်းတွေ့ရပါတယ်။HRC Lab ကဂျူရုရုပ်ပုံတွေကိုအသုံးပြုပြီးအဖြစ်အပျက်ကိုပြန်လည်တွက်ချက်သုံးသပ်တာမှာတဝဲမျိုးအာဇာနီလန်းကအထက်တန်းကြောင့်ရှေ့မနေ့10:38မိနစ်မှာဖြစ်ခဲ့တာကိုအတည်ပြုနိုင်ခဲ့ပါတယ
် So we started using satellite imagery
ဒီဗီဒီယိုတွေမှာတွေ့ရတဲ့အဆောက်အုံတွေလမ်းတွေနဲ့မြင်းနဲ့တွင်ရင်ကိုတွေ့တဲ့အထိအထက်တန်းကြောင့်ရဲ့ပတ်ဝန်းကျင်တွေကိုဂျူရုဓာတ်ပုံတွေ Google App Pro နဲ့ Google မြေပုံတွေကိုစပြီးသုံးခဲ့တာပါ
လုံခြုံရေးတပ်ဖွဲ့တွေကကိုကျော်မင်းလက်ကိုပြစ်တက်ပြီးသူ့ရဲ့အလောင်းကိုဆွဲယူသွားတာပါစစ်ကောင်စီကထုတ်တဲ့ရင်ခွဲစစ်ဆေးချက်မှာတော့ကိုကျော်မင်းလက်ဟာဆိုင်ကယ်မှောက်ပြီးဥကောင်းတရားနဲ့တည်ဆုံးတယ်လို့ဖော်ပြပါတယ်တည်ဆုံးသူတွေကိုကောင်းကောင်းမွန်မွန်တကြိုလို့မရမဲ့အရေးဆိုရင်စိမ့်နဲ့တချို့မိသားစုဝင်တွေကလည်းလုံခြုံရေးတပ်ဖွဲ့တွေအလောင်းလာမယူခင်မှာအ мян တကြိုကြပါတယ်စကိုင်းတိုင်းရွှေဘိုကအသက်73နှစ်အရွယ်ကိုထူးမြတ်ဝင်းဟာအိမ်ထဲမှာနေရင်ရှင်ဘက်ကိုကြည့်ထိပ်ပြီးတည်ဆုံးကြရမှုမှာဆိုရင်လေမိသားစုကသူ့ရဲ့ရုပ်အလောင်းကိုလုံခြုံရေးတပ်ဖွဲ့တွေလာမယူနိုင်အောင်တိုးဝှက်ထားပြီးနောက်နေ့မှာမိတကြိုခဲ့ပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြသွားတာပါ။စကိုင်းတိုင်းညောင်မြို့နယ်ချောင်းစင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးကြာဆုံးသူတွေရှိခဲ့တယ်လို့ကျေးရွာသားတွေလည်းပိတ်မိနေတယ်လို့ဒေတာကန်တွေက VOE ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုနန်လဖိုင်ကပြောပြမှာပါရှင်
စကိုင်းတိုင်းစကိုင်းခရိုင်မြောင်မြို့နယ်တောင်စင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ PDF တပ်ဖွဲ့တို့ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။ရွာရဲ့သတင်းပေးသူကကျေးရွာကိုစစ်ကောင်စီတပ်တွေခေါ်ဆောင်လာရတာနဲ့ပစ်ခတ်မှုတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်က၄ဦးကြဆုံသွားတယ်လို့စကိုင်း PDF က VOA ကိုအတည်ပြုပြောပါတယ်။ဒီကမှုတွေကြောင့်ဒေသခံတွေကြေးရွာတွေထဲပိတ်မိနေတာတွေရှိတယ်လို့လည်းမြောင်မြုတ်ခန့်တူကအခုလိုပြောပါတယ်
။ဟုတ်လို့လည်း7နှစ်လောက်ကပြီးတော့စဖြစ်တဲ့အချိန်မှာသူတို့စတဲ့ပြင်ပြခဲ့တာပေါ့နော်။စတဲ့ပြင်ခဲ့တဲ့အချိန်မှာတော့ဒီအဲ့ဘက်ကကျွန်တော်တို့အဲ့ဘက်ရွာနားမှာရှိတဲ့ဒီကျွန်တော်ရွာကနေရတော့ဟိုဆက်ပြီးတိုးချောင်ရတဲ့အနေအထားတွေတော့ဖြစ်နေတာ။ဟိုပြန်ခုခံတာတွေဘာတွေတော့မရှိဘူး။ဟိုဆက်ပြီးနေတဲ့သူလည်းဆက်ပြီးတယ်။အခုလက်ရှိမှာပိတ်မိနေတဲ့သူတွေလည်းရှိတယ်ဗျာ။ကျွန်တော်လက်ရှိကြားရတဲ့လောက်ကတော့ဗျာအဲ့ကြော်ကဒီဒလန်ရှိရပါတော့ဒီဒလန်လေးသူတို့တက်မှတ်လို့ရတဲ့ဒလန်ကိုသူတို့ဟိုဒီတက်လိုက်တယ်လို့လည်းကြားရတယ်ဗျာဟိုတက်လိုက်တဲ့အချိန်မှာဒီစစ်ကောင်စီအနေနဲ့ကအဲ့တည်းကိုကြားပြီးတော့လာပြီးတော့ဒီသူတို့ချင်းချောက်တဲ့အနေနဲ့ပြစ်ခတ်တယ်လို့လည်းကြားရတယ်ဗျာ
မေလ25ရက်နေ့မှာလဲစစ်ကောင်စီဘက်ကခန်းနီးမော်ကနေကြောက်ဆိုင်တင်ဆောင်လာတဲ့ရေရင်ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာတွေပြုလုပ်ခဲ့သလိုရေရင်ကိုလုံခြုံရေးယူဖို့ကုန်းလန်းကနေလိုက်ပါလာတဲ့စစ်ကောင်စီတပ်တွေနဲ့လည်းပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေသခံတွေဘက်ကလည်းလက်နက်တချို့တင်စီရမိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ
်ကျွန်တော်တို့ဟိုဥပိုင်ပေါ်ကအဲဥပိုင်တွေမှာပြည်ပေါ်ရရှိတဲ့ကြောက်ဆိုင်မျိုးကိုကျွန်တော်တို့မုံရောကိုတည်လာတာအဲ့မုံရွာကိုတင်လာတဲ့အလက်ခွန်ကိုဒီမုံရွာသားနေပြီးတော့ကျွန်တော်တို့ဟိုသိကျတဲ့၃ရက်မြောက်တုန်းက23ရက်နေ့တုန်းကကျွန်တော်တို့သွားကြည့်တဲ့ဂျီဂျင်းနေနဲ့အဲ့ဒါထိတ်တိုက်ပြေးမှုထိတ်တိုက်ပြေးမှုအခြေအနေတွေဖြစ်နေတယ်။ဝန်ထမ်းအဖွဲ့မှကကျွန်တော်တို့မမီးကတော့လည်းတက်သွားတဲ့အုံချောင်းကဟိုကတက်သွားတဲ့စင်ကစစ်ကား၅လီးပေါ့ဗျာ။အဲ့စစ်ကား၅လီးကပြီးတော့ကုန်းပေါ်ကနေပြီးတော့လုံခြုံရေးလိုက်ပါပြီလား။အဲ့လိုက်ပါသေးတယ်ငါးကြီးနဲ့ကျွန်တော်တို့ပြည်သူ့တပ်ဖွဲ့တွေနဲ့အဲ့ဒါထိတ်တိုက်ကြည့်တယ်မလို့ရတော့ကျွန်တော်တို့တောက်ဆင်းတင်ဆောင်လာတယ်ဟိုစစ်ကောင်စီရဲ့တောက်ဆင်းတင်ဆောင်လာတဲ့ဘော်တော်ကိုကျွန်တော်တို့ပြည်သူ့ရဲဘော်တွေကကြားချက်တိုင်းနဲ့စိုးရိမ်နေတဲ့သူတို့စစ်ကောင်စီတပ်တွေကိုလုံလုံကြီးအနေနဲ့ရေကန်းတောက်လျှောက်သူတို့နေရာယူပြီးတော့ဥပိုင်ကထွက်တယ်ကျွန်တော်တောက်ဆင်းခုနှစ်ပြန်တင်နေတဲ့ဆလက်ခုံကိုသူတို့ရှိရနေပြီးတော့ဟိုတင်းအနေနဲ့လုံလုံကြီးကြည့်ကြည့်ကြပါမင်းညာကြာဆုံးတယ်ရလာရရှိပါတယ်ကျွန်တော်တို့အခုအဲ့ဒီကြာဆုံးတယ်ရလာရတဲ့ကျွန်တော်တို့တိုက်ပွဲဖြစ်နေပြင်းထန်နေတဲ့အချိန်မှာကျွန်တော်တို့မိုးကရုတ်တရက်ကြွားချလာတာဆိုတော့ကျွန်တော်တို့ရဲဘော်တွေကတူမီဆိုတော့ဒီအတိုင်းအကုန်လုံးနောက်ပြန်ဆုတ်ပြေးလာဆိုတော့အတိအကျတယ်မသိဘူးဒါပေမဲ့သူတို့ကကျွန်တော်တို့အပြည့်လက်မှတ်တွေရခဲ့တာရှိပါတယ်
မေလ6ရက်နေ့ကလည်းခန်းတီးကိုပို့ဆောင်မဲ့ရန်တင်ရေရင်ကိုဒေတာခန်ကာကွယ်ရေးအဖွဲ့တွေကပစ်ခတ်တိုက်ခိုက်ခဲ့ရမှာရေရင်တစ်စီးနဲ့အတူလက်နက်တွေတင်စီရမိခဲ့သလိုမေလ23ရက်နေ့24ရက်နေ့တို့ကလည်းကဏီကင်းလန်းမှာတပ်အင်အားဖြည့်တင်လာတဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကအကြအဆုံးများခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကဆိုပါတယ်တိုက်ဆုံသူစီရဲ့အတိအကျကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချင်းပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးချက်တွေပေးပို့ကြဖို့ဖိတ်ခေါ်ပါရစေရှင်။အခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကြာသပတေးတိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့ NLD ကိုဖျက်သိမ်းလိုက်ရင် Bapit Lana in the Lesure Gonsini, Ujos and Aye, Nyamai, Don't De Chaku, Nasimu Chi Yababi, Anna Day Sikonsi, Kantare, Jiko Bue Gom Shinga, and Yoda Democracy, Puejoku, Pet Ding Tim Matin, Senza Melu, Sulabare, Dilo Lola Me, Suragale, Jote Kamalu, Dishi Nangere, Gesa Lu, Suyamaba, De Gay Pet Ding Lare Ka, Nyaman Nangere, Akinji, Balu Pitwan Naimadale, Nyamai Tongda De, Doctor Timon Dane, Ujosanaga, Sunri Tongda Tavarishim.
ကျောက်ဒီမောင်းဆရာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖြတ်သိမ်းဖို့စဉ်းစားနေရဆိုတာပြောစကြောလာပါပြီတကယ်တော့ဖြတ်သိမ်းမယ်ဆိုတဲ့ဒါကကျူတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအောင်ရတော့မဟုတ်ဘူးထင်ပါတယ်စကြတဲ့ကသို့တော်လည်းအခုသူတို့ကြိုပြီးတော့သိတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖြတ်သိမ်းလိမ့်မယ်လို့ထင်ပါဆရာ
အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ပဲဖြတ်သိမ်းတဲ့အခက်အခဲတွေများကြီးကြုံရမယ်တပ်မတော်ထဲမှာရောဒီထဲမှာရောနိုင်ငံတကာမှာရောခက်ခဲတွေကြုံရမယ်ဒါပေမဲ့ဖူသွားနေတဲ့ပုံစံကတော့ဖြတ်သိမ်းတဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေအမှုရုပ်ရဲ့
အခုကိုယ်စေခရစ်တင်ကလည်းအဲ့ဒီလိုချက်သိမ်းတဲ့ထင်တယ်လို့အစိုးရရဲ့အကြောထားပြီးပါပြီ။ဟုတ်ကဲ့ဒါမှအခက်အခဲတွေကြုံရမယ်ဆွဲနေရမှာဆရာပြောသလိုပြည်တွင်းပြည်ပနိုင်ငံကွယ်ဆင်ရှင်မှုတွေကြုံရပါလိမ့်မယ်ဆိုတက်တွင်းမှာကောကံကွယ်ဆင်ရှင်မှုတွေဖြစ်လာနိုင်ပါမလားဆရာ။အဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ရဲထားလို့ရမယ်ဟုတ်လား။အာတက်တွင်းမှာဒီနောက်တဲ့လူတွေရှိပါတယ်။
ဒီလိုလိုမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါဘူး။အဲ့တော့အနယ်ဒီကလစ်ဘရလိုက်ဇေးရှင်းကိုပြောတဲ့အခွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခါကဏ္ဍမှာရှိပါတယ်။ဒါကဘာကိုခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်လို့ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်းခြေဖြတ်ပြတာပါ။
မိကြံဒီမှာအဲ့တော့သူတို့ဒီလို NLD ကိုချစ်ချက်လိုက်တော့သူတို့အပြီးကကြောထောင်းတော့ကွန်ပျူတာရဲ့ပြီးခိုင်မျိုးပါတီကရော NLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပူပြီးရလာနိုင်တယ်လို့ညာသူတို့တွက်နေသလား
NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပူရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်တယ်။ဘာနဲ့မှအစားထိုးလို့မရနိုင်ဘူး။ဒါကြောင့်မို့လို့ကျားခုနပြောသလိုပေါ့နော်သူတို့အချင်းချင်းကြားထဲမှာထင်ရောက်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်တကယ်တမ်းကလည်းမဖြစ်ဘူးတမိုင်းမှလည်းရှိခဲ့မဆလာပါတီပြီးသွားတယ်မျိုးသားပြုံစီဖွဲ့ချုပ်မဲရကလူညာတလောက်ပဲဒီတိုင်းမရ2017ဒီတိုင်းမရတယ်2015ဒီတိုင်းမရတယ်2020ဒီတိုင်းမရတမိုင်းနှစ်ကာလအရှိကြီးမှာကြက်တာခဲ့ပြီဒါကိုမြက်ပဲကြူတာကမိုက်မဲတာကလွဲပြီးကျန်တာဘာမှမချက်နိုင
် NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလိုလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲအဲ့ဒါဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ Institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူးလား
ကျာ institute တခုအစ်စ်လည်းပေါ်ကြမလို့ဘာလဲ NLD ဆိုတာရှီလူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တိတော့ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနေရှိနိုင်တယ်အခွင့်အာဏာနဲ့ချိန်နေသေးတာနဲ့ပြန်ပြီးပေါ်လာမှာပဲဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်ညီအောင်လုပ်ငန်းတွေကိုဆောင်ရွက်တာလည်းဖြစ်ဖြစ်ဖြစ်မယ်နော်အဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူးဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ခက်ခဲတွေအများကြီးရှိလာနိုင်ရေနော်ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လိုင်းလုံးမယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲတွေကိုချိုးတင်ညွှန်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲ။အမျိုးသားညီညွတ်ရေးကိုဘလို့ဆက်ထိန်မလဲ။ဥပမာအချင်းအဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်နော်အရပ်ပဲအခွင့်အရေးတွေဥပဒေပြင်မှာဆက်လက်ဆောင်ရွက်မဲ့လူတွေရတယ်ကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား။ Implant ရလောက်တယ်ဆိုလို့ရှိရင်တော့အဲ့ဒါဒီကုံကရန်သူမဟုတ်ဘူးကျွန်တော်တို့ရဲ့မဟာမိတ်တွေပဲ။မကြောက်လေ။တိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုစက်တက်ဖွဲ့ထုတ်ထားတယ်။တော့ ANC ကနေမှာဆိုတော့ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်။အားနည်းသွားတာကအဲ့ဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ခံတွေရဲ့အားရက်ချက်
အဲ့တော့ NLD ဟာမြေအောက်ပုံစံဖြစ်သွားတယ်ဒီနေ့အချင်းလက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တယ်ဆိုရင်ဒေါ်ဆန်းစုကြည်ရဲ့ကျမ်းမဖက်တဲ့
ဘုရားလက်နက်ကင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ်အဲ့ဒါလက်နက်ကင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖက်လို့ပြောလို့ရ NLD ကအကျမ်းမဖက်လမ်းတွေကိုပဲဒေါ်ဆန်းစုကြည်ဆက်လက်ဆွဲကြိုက်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည
်တယ်။ဆက်
ဆိုင်သွားတဲ့သူနဲ့ပဋိပက္ခဖြစ်ကြမလို့ဘူးရှာ
။ဟုတ်ကဲ့။မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုတာဘာပြောတာလဲရှာ
။ဗျာ
။မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်၊ UG ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုရင် NLD ဟာ
ပါတီကတိတ်တိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်မယ်။ဒါပေမဲ့အဲ့ဒီလိုဖြစ်သွားနေတယ်မထက်ဘ
ူး။ဟုတ်ကဲ့။ဆိုတော့အဲ့ဒီတိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲ၊ရွေးကောက်ပွဲလဲဝင်ခွင့်ရှိမှာမဟုတ်ဘူး။
ဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်တယ်မန်ဒဲလာတို့ကနော် NGO တွေထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်အလုံးသမားသမဂ္ဂတွေလက်သမားသမဂ္ဂတွေသမဂ္ဂပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ချလိုက်ဆိုလိုတာကတိုက်ပွဲပုံစံတစ်ခုလည်းမဟုတ်တော့ဘူးဥပဒေတွင်တိုက်ပွဲရှိမယ်ဥပဒေပါတိုက်ပွဲရှိမယ်လက်နက်ကိုင်တိုက်ပွဲရှိအဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲဖြစ်ခုလိုမဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့သူကရန်သူဖြစ်လာတယ်။တနက်ကြိုက်တိုက်ပွဲဝင်သွားတဲ့သူကလည်းရန်သူဖြစ်လာ။ကိုယ်နဲ့လမ်းစီမတူလို့ဆိုမဟုတ်ဘူး။အဲ့တော့ကျွန်တော်တို့လိုနေတာကမန်ဒဲလာပလန်လို့စီမံကိန်းကြီးအကုန်လုံးရှုံထားတဲ့စစ်အာဏာရှင်စနစ်တန့်ကျင်ရေးကိုဥတည်တဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တဲ့အဲ့ဒီတည်းမှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ
်။ကျွန်တော်တို့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့ဆီနရီယိုကိုဦးတည်ပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနေမွင့်သူတို့ကလာလူလူဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတင်းနေကြလာရကြံပြီအဲ့ဒီဟာကဟောဦးပြီးတော့မှသူတို့ထင်သူတို့လုံးလို့ရတဲ့အခြေအနေမျိုးစုနိုင်မယ်ထင်တယ် referendum
လုပ်တဲ့ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လောက်ကပူလွယ်ကူတဲ့ကိစ္စလူဖြစ်နေတာပေါ့မြန်မာနိုင်ငံမှာရီဂျန်ဟစ်စထရီမှာကြာသိခင်ဖြစ်ခဲ့တာကြီးရင်လူကလည်းတရားမဝင်တော့အစုအတရာဖြစ်တဲ့တောင်တရားဝင်မှုရဖို့အတွက်ကြံရှာပါပဲဒီပူရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ်အဲ့ဒီလိုပုံစံရအောငအနည်းဆုံးဆန်းဆောင်မှုသဘောတရားလေးဖြစ်အောင်လဲဆောင်ရွက်ကြမှာ ားလိုက်တယ်သို့တော့ဒါကတိုက်ကြည့်တွေ့အဖြစ်ဖြစ်မှာမဟုတ်ဘူးဒါကြောင့်ပြဿနာဖြစ်ရှင်းရမရဟု
တ်တယ်နောက်ဆုံး
သက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့ဤအဲ့ဒီအခါမှာလဲဘယ်အင်အားစုဘုံမှာကျွန်တော်တို့ကခြံထားလို့မရဘူးတိုင်းကလည်းလည်းအင်အားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအင်အားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအင်အားစုတွေရှိတယ်တပ်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြန်ထိုင်ပြီးစဉ်းစားဖို့တော်လို့
ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေ့ချင်တာနောက်ဆုံးဘယ်လိုထပ်ပေါက်ဆရာရမလဲဆိုတာ
ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်လိမ့်မယ်နိုင်ငံရေးဆိုတာဒါပါလေ
ဥချစန္ဒာရဲ့မြမအရေး30ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီအစီအစဉ်ကိုဗုဒ္ဓဘုနေ့ည VOE မြမပိုင်းထုံးလွှင့်ချက်မှာလည်းအပတ်စဉ်နားဆင်နိုင်ပါတယ်။ VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့တေးတချင်းတောင်းကျင်နေဆိုရင်တော့ burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်။စာလုံးပေါင်းကတော့ burmese@voanews.com com ဖြစ်ပါရဲ့ရှင်ဆက်လက်ပြီးတော့လူထုရဲ့ကျမ်းမာရေးကိုလူထုနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရမှာပါတရားထိုင်တဲ့အတွက်ကျမ်းမာရေးရလက်အကျိုးဆက်တွေကိုတင်ဆက်နေရမှာဒီတစ်ပတ်နှလုံးကျမ်းမာရေးကိုအထောက်အကူဖြစ်စေတဲ့အကြောင်းကြားရမှာပါတရားထိုင်တဲ့အတွက်စိတ်ပင်ပန်းမှုဝေဒနာတွေကိုလည်းလျော့ပါစေတယ်လို့ဆိုပါတယ်နှလုံးရောဂါတွေကိုပျောက်ကင်းစေတာမျိုးမဟုတ်ပေမဲ့ဘလို့ကောင်းကျိုးရနိုင်ပါသလဲလူထုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါရှင
်တရားထိုင်ခြင်းဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးရောရုပ်ပိုင်းဆိုင်ရာကျန်းမာရေးပေါ်မှာပါအထောက်အကူဖြစ်စေတာပါအနောက်နိုင်ငံတွေမှာတော့တရားထိုင်တာကိုခရီးတစ်ဆိုင်လှုပ်ဆောင်လာနေကြတယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တူဖြစ်သူဒေါက်တာတင်ဆန္ဒလွင်ကပြောပါတယ
် meditation ဆိုတာကိုပေါ့နော်ဒီအဓိကဟို meditation လုပ်တဲ့အကျိုးကျေးဇူးတွေပေါ့နော် benefit တွေကိုဒီ3 body 3ခုနဲ့ပြောပြချင်တယ်ပေါ့နော်ဆိုတော့ဒီကတော့ physical body ပေါ်မှာတကယ်ဒီခန္ဓာကိုယ်မှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲပြီးတော့ mental body ဆိုတာစိတ်ခန္ဓာပေါ့နော်ဒီစိတ်ခန္ဓာမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိလဲနောက်တစ်ခုကကြာ spiritual body ဆိုတော့ဒီစိတ်ခွန်အားပေါ့နော်ဒီစိတ်ဓာတ်ပေါ်မှာ energy level ဘယ်လိုအကျိုးတွေသက်ရောက်မှုတွေရှိလဲဆိုတာတစ်ချက်ပြောပြပေးချင်တယ်ပေါ့နော်
သိပ္ပံနည်းကြလေးလာဆန့်စစ်မှုတွေအရတရားထိုင်ခြင်းဟာအုံနောက်နဲ့နှလုံးကျန်းမာရေးပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရရှိစေတယ်လို့သိရပါတယ်
။နှလုံးဒီ heart မှာဘာဖြစ်နေစေလဲဆိုတဲ့အခါကြောင့်ဒီ meditate လုပ်တဲ့ဟာဆိုတော့ meditate လုပ်ခြင်းအပြင်ဒီတရားထိုင်ခြင်းအပြင်ဘာဖြစ်လဲဆိုတော့ vagus nerve ကို activate လုပ်တာ။ဆိုတော့ဒီ heart rate တွေခန္ဓာကိုယ်မှာဒီနှလုံးခုန်တာရဟိုဟိုဖြစ်သွားတဲ့ဒီကြောက်တယ်ပြည့်ရဆိုနှလုံးခုန်တာရအမြန်တယ်လေဒါပေမဲ့ခုနစိတ်ငြိမ်းချမ်းနေအေးချမ်းနေဆိုလို့ရှိရင်ဒီ heart rate တွေကနှေးတယ် heart rate တွေကညင်သွားမယ်ပြီးတော့ရှင် blood pressure ဒီ pressure တွေကလည်းဟိုဒီ hypertension တို့တွေးပါရှည်လို့ဆိုရှင်အများကောင်းတာပေါ့နော် pressure တွေပါဆိုလည်းညင်သွားမယ်ပြီးတော့ရှင် oxygen မှာလိုအပ်တဲ့ demand တွေကလည်းဟိုဟိုကကြက်ပြန်လည်းနေတော့မယ်ပြီးအဓိကပါလဲဆိုလို့ရှိရင်ဟိုခန္ဓာကိုယ်မှာ stress hormone တွေပေါ့နော် stress free ဖြစ်နေတဲ့အတွက်ကြောင့်မလို့ stress hormone ဖြစ်တဲ့ adrenaline နဲ့ cortisol level တွေကလည်းကျပါမယ်အဲ့ဒါတွေကျခြင်းအဖြစ်ပါဖြစ်လဲဆိုတဲ့အခါကျတော့ဘာလို့အဲ့ဒီအမှန်တမ်းပြောရရင်ကြောင့်ဒီ meditation လုပ်ခြင်းအပြင် heart disease တွေကာကွယ် prevent လုပ်တယ်ဆိုရဲ study တော့မရှိသေးဘူး okay ဒါပေမဲ့ meditation ဒီ reduce stress and anxiety ဆိုရဲ study ကကောင်းရှိတယ်ဆိုတော့အဲ့ဒီနောက်တစ်ခုကပါ study ရှိလဲဆိုရဲခါကြတော့ဒီ cardiovascular disease တွေပေါ့နော်နှလုံးရောဂါနဲ့ပတ်သက်တာနှလုံးတွေ့ကြောချင်းတာဖြစ်ဖြစ်နှလုံးခုန်တာ by reducing stress and anxiety လုပ်ခြင်းအပြင်ဒီဟာကို prevent လုပ်တယ်ဆိုရယ် study ကြီးရှိရယ် directly မဟုတ်ပေမဲ့ indirectly ကိုကဒီ meditation ရဲ့ effect ကဟာပုံမှန်ဘယ်လိုဒီနှလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုကောင်းစေလဲဘယ်လိုအကျိုးပြုလဲဆိုတာကိုကဒီ conclude လုပ်လို့ရတာပေါ့နော်
တရားထိုင်ခြင်းဟာနှလုံးကျန်းမာရေးပုံမှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်ရရှိစေတာကြောင့်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာသက်စောတင်ဆက်နေတဲ့လူလူနဲ့ကျမ်းမာရေးပါရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေမဂ္ဂဇင်း TV စီစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့တပတ်အတွင်းအားကစားသတင်းစီစဉ်ကိုတင်ဆက်မှာပါအားကစားဒီတပတ်အားကစားကဏ္ဍမှာတော့စပိန်လာလီဂါဘောလုံးပြိုင်ပွဲအမေရိကန် PGA ကောက်တီးတိုင်ပွဲအကြောင်းသတင်းတွေအပြင် 2018 ပြင်သစ် Open Champion လာမဲ့ဒီပြင်သစ်ဒီ Open နဲ့လွဲချော်သွားတဲ့သတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားပါရရှင
်ဒီဘက်အားကကနာမာတော့ Atletico Madrid အသင်းက Spain La Liga အမပေး Champion ဆုကိုရသွားတာ American PGA ကောက်တီးတိုင်ပွဲမှာအသက်အကြီးဆုံး Major Champion ထွက်ပေါ်လာခဲ့တာနဲ့2018ပြင်သစ် Open Champion ဒါမဲ့ပြင်သစ် Open နဲ့လွဲချော်သွားကြတာစတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ Spain La Liga မှာတော့ Atletico Madrid အသင်း Champion ဖြစ်သွားပါတယ်။မပေးပြိုင်ပွဲနောက်ဆုံးနေ့အထိ Atletico Madrid က83မှတ် Real Madrid က81မှတ်ဖြစ်နေတာကြောင့်မတင်းစလုံး Champion ဖြစ်နိုင်သေးတာပါ။ဒါပေမဲ့နောက်ဆုံးနေ့မှာတော့ Atletico Madrid အသင်းဟာ Real Madrid နဲ့အဝေးကမှကစားကြတာမှာနောက်ကနေလိုက်ကစားပြီးတော့မှ Suarez တွင်းနဲ့အနိုင်ကိုနဲ့နောက်ဆုံးမှာ2ဂိုးကိုနဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်
။ Que destaco esta temporada ha sido el trabajo grupal que se vio
ကျွန်တော်တို့ဒီဘောလုံးရာသီမှာ Champion ဖြစ်တာကအသင်းလိုက်စုစည်းမှုကောင်းလို့ပါဒီတော့ကျွန်တော်တို့စိတ်ကိုအကဲခဲရင်ဆိုင်ရတဲ့အချိန်မှလည်းကျွန်တော်တို့ရှုံးမပေးခဲ့ပါဘူးကျွန်တော်တို့အနေနဲ့ကိုယ်ရည်မှန်းချက်ပန်းတိုင်းကိုအောင်မြင်တဲ့အထိဆက်ပြီးကြိုးစားခဲ့ကြပြီးကျွန်တော်တို့အခုလိုချန်ပီယံဖြစ်တာထိုက်တယ်မှာလေ
ဒါဟာအတလတီကိုမက်ဒရစ်အသင်းတော်လာလီဂါအမပေးချန်ပီယံဆုကို17ချိန်မြောက်ရတာဖြစ်ပြီးတော့2013-14ဘောလုံးရာသီနောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ရရှိလာဖြစ်ပါတယ်ခင်ဗျာလာလီဂါမှာအတ္လက်တီကိုမက်ဒရစ်အသင်းကချန်ပီယံဖြစ်သွားတဲ့တစ်ချိန်တည်းမှာပဲအင်္ဂလန်မှာတော့မန်ချက်စတာစီးတီးအသင်းကပရီးမီးယားလိဂ်ချန်ပီယံဖြစ်သွားပြီးတော့၄နှစ်အတွင်းမှာပဲ၃ချိန်မြောက်ပရီးမီးယားလိဂ်ဖလားကိုခိုင်မြောက်နိုင်ခဲ့ပါတယ်။နိုင်ငံတွေကနောက်ဆုံးပွဲစဉ်ကစားကြတာမှာမန်စီးတီးအသင်းဟာရှုံးရှုံးနိုင်နိုင်ချန်ပီယံဖြစ်ပြီးသားဖြစ်ပေမဲ့အိမ်ကွင်းမှာပရိသတ်တွေပထမဆုံးပြန်ကြည့်တဲ့ပွဲမှာပဲချန်ပီယံခြေစွမ်းကိုပြပြီးတော့အေဗာတန်ကို၅ဂိုးကိုမရှိနဲ့ပြတ်ပြတ်သားသားအနိုင်ယူပြီးတော့ပရီးမီးယားလိဂ်ဖလားကိုခိုင်မြောက်သွားခဲ့ပါတယ်။နောက်ဆုံးပွဲစဉ်ဟာမန်စီးတီးအတွက်အရေးမကြီးပေမဲ့အဆင့်3-5နေရာမှာရှိတဲ့ Chelsea, Liverpool နဲ့ Leicester တို့အတွက်တော့အရေးပါတဲ့ပွဲစဉ်ဖြစ်ခဲ့ပါတယ်။နောက်ဆုံးနေ့ကပွဲစဉ်မှာ Liverpool ကအိမ်ကွင်းမှာ Crystal Palace ကို2ဂိုးကိုမရှိနဲ့နိုင်ပြီး Chelsea က Villa ကို2ဂိုးတကိုးနဲ့ရှုံးနေတဲ့အချိန်မှာ Leicester က Spurs ကို2ဂိုးတကိုးနဲ့နိုင်တာကြောင့် Leicester အသင်းဟာ Champions League အတွက်အလားအလာကောင်းနေပြီးတော့မှနောက်ဆုံး15မိနစ်မှာSpurs က3ဂိုးသွင်းသွားတာကြောင့် Leicester ဟာနောက်ဆုံးမှ4ဂိုးနှစ်ဂိုးနဲ့ရှုံးသွားပါတယ်။ဒါကြောင့် Chelsea အသင်းရှုံးပေမဲ့ Leicester လည်းရှုံးသွားတာကြောင့် Leicester အသင်းဟာလာမယ့်ဘောလုံးရာသီမှာ Champions League နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ။ Euro 2020ပြိုင်ပွဲနဲ့ပတ်သက်တဲ့သတင်းလေးဘက်မှာတော့ Spain အသင်းဟာလာမယ့် Euro ပွဲအတွက်လူချင်းကိုတနင်္လာနေ့ကပဲထုတ်ပြန်လိုက်ပါတယ်။လီဗျာလူးစ်အန်ရီကေအခုတစ်ချိန်ထုတ်ပြန်လိုက်တဲ့လူစင်းထဲမှာတော့ Real Madrid အသင်းကဝါရဲ့နောက်တန်းလူ Sergio Ramos မပါဝင်ပဲပြုတ်သွားခဲ့ပါတယ်အသက်35နှစ်ရှိဖြစ်တဲ့ Ramos ကဒီနေ့ဘောလုံးရာသီမှာဒဏ်ရာရကြောင့် Real အတွက်လည်း15ပွဲလောက်ပဲကစားနိုင်ခဲ့ပြီးတော့ပြီးခဲ့တဲ့ January လကလေးကပုံမှန်တိုင်းကောင်းကောင်းမကစားနိုင်ခဲ့ပါဘူးဒါပြင်သူကအဲ့လိုမကစားနိုင်ုံနဲ့မဟုတ်ပဲအသင်းအတွက်လည်းလေ့ကျင့်မှုတွေကောင်းကောင်းမလုပ်နိုင်ခဲ့ဘူးလို့ Luis Enrique ကပြောပါတယ်လာခက်ခဲတဲ့ဆုံးဖြတ်ချက်ပြပြီးအဲ့အတွက်လည်းစိတ်မကောင်းဘူးလို့သူကဆိုပါတယ်
။ Solo no ha podido competir sino yo creo que no ha podido ni entrenar con el grupo.
Ramos ညမှာတော့ပြင်သစ်ကနေစပိန်နိုင်ငံသားဖြစ်ခံယူလိုက်တဲ့ Man City နောက်တန်းလူ Laporte ကိုရွေးချယ်ခဲ့ပါတယ်။ အသင်းလွှဲ26ရောက်ရွေးရမယ့်ထဲမှာနည်းနည်းအားကြံနေသေးပြီးတော့အခုချိန်ထိနာမည်ကြီး Real Madrid အသင်းကကစားသမားတစ်ယောက်မှမပါသေးတာကလည်းဒီနှစ်အတွက်ထူးခြားချက်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ကောက်တီးပြိုင်ပွဲတွေဘက်မှာတော့ American က PGA ကောက်တီးပြိုင်ပွဲကိုတောင်ကယ်လိုင်းနဲ့ပြည်နယ်မှာမေလ20ရက်နေ့ကနေ23ရက်နေ့ထိကျင်းပခဲ့ပါတယ်။ဒီနေ့ American PGA မှာထူးခြားတာတစ်ခုကတော့ Major ပြိုင်ပွဲတက်တန်းလျှောက်မှာအသက်အကြီးဆုံးချန်ပီယံထွက်ပေါ်လာတာပါ။အဲဒီချန်ပီယံကတော့ American က Phil Mickelson ပဲဖြစ်ပါတယ်။သူဟာအခုဆိုရင်အသက်50ရှိဖြစ်ပြီးတော့ Major ပြိုင်ပွဲ၄ခုစလုံးမှာအသက်အကြီးဆုံးချန်ပီယံအဖြစ်စံချိန်တင်လိုက်နိုင်ပါတယ်။ Mickelson ကပြိုင်ပွဲတစ်လျှောက်စုစုပေါင်းသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Brooks Koepka နဲ့ Louis Oosthuizen တို့ထက်2ချက်အသာနဲ့ပိုဆွဲသွားခဲ့တာပါ။အဟမ်မစ်ကောဆင်အတွက်တော့ major flaw ကို6ချိန်မြောက်ပိုဆွဲလိုက်တာလည်းဖြစ်ပါတယ
် Certainly one of the moments I'll cherish my entire life and I don't know how to
ဒီကြာတော့ကျွန်တော်ပေါ်ကြော်လို့မှာမတရားတံပိုးထားသွားရမယ်အချိန်ဒီတွေကတခုဖြစ်ပါတယ်အခုလိုအချိန်မှာတော်တော်များများကကျွန်တော်ကိုမနိုင်နိုင်ဘူးလို့ထင်တဲ့အချိန်မှာလုံးပြလိုက်နိုင်တဲ့အတွက်ရလာတဲ့အောင်မြင်မှုစိတ်ကျင်နှံ့မှုနဲ့ပျော်ရွှင်စိတ်လှုပ်ရှားမှုတွေကိုကျွန်တော်အနေနဲ့မပြောပြတတ်လောက်အောင်ပါပဲ။ဒါပေမဲ့ကျွန်တော်ဇနီးနဲ့ကျွန်တော်ရဲ့ကယ်တီလုပ်ပေးနေတဲ့ကျွန်တော်ညီတင်နဲ့ဤပြကယ်ဆန်းတော့ကျွန်တော်ကိုယုံကြည်မှုပေးခဲ့ပြီးကျွန်တော်ကိုအကောင်းဆုံးဖြစ်အောင်လည်းသူတို့ကလုပ်ပေးခဲ့ကြပါရဲ့
။ဒီမတိုင်ခင် major flaw ကိုအသက်ကြီးဆုံးဖြစ်တဲ့စံချိန်တင်ထားတာကတော့ Julius Boros ဖြစ်ပြီးတော့သူဟာ1968ခုနှစ်ကအသက်48နှစ်အရွယ်မှာဒီ PGA ပြိုင်ပွဲကိုပဲအနိုင်ရခဲ့တာဖြစ်ပါရဲ့ခင်ဗျာ။တခါတန်းနစ်သတင်းတွေဘက်ကိုဆက်အရင်တော့လာမယ့်မေလ30ရက်နေ့မှာပြင်သစ် Open ပြိုင်ပွဲကိုစတင်တော့မှာပါအခုလိုပြင်သစ် Open Tennis ဆောက်ဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာမြို့သမီးဘက်မှာတော့2018ပြင်သစ် Open Champion Simona Halep ဟာပြိုင်ပွဲကနေနှုတ်ထွက်သွားခဲ့ပါတယ် Halep ဟာပြီးခဲ့တဲ့သတင်းပတ်ဒီအတွင်းကစားခဲ့တဲ့ Italian Open မှာခြေကလုံးကျော်သားဒဏ်ရာရသွားခဲ့တာဖြစ်ပြီးဒီဒဏ်ရာပျောက်ဖို့အတွက်အချိန်နည်းနည်းပို့ပြီးတော့လိုတာကြောင့်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်ဆိုပြီးတော့သူကTwitter ကနေကြေညာထားပါတယ်။ကစားသမားတယောက်အနေနဲ့ပြိုင်ပွဲကနေမနှုတ်ထွက်ချင်ပေမဲ့လည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဟာလတ်ကပြောလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းစီစဉ်မှာ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့နနေခင်းတနားရီစီစဉ်ကိုမနေ့၈နိုင်ကနေ9နိုင်ထိလိုင်းတိုမီတာ20 25 31တို့ကနေထုတ်လွှင့်နေပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါ။မနင်္ဂမစရနာသိမီနောက်ပိုင်းလေးလနီးပါးတွင်ဥပဒေမဲ့တပ်ဖြတ်မှုတွေပါဝင်အရသာတည်ဆုံမှု800ကျော်ရှိကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရပ်ပေါင်း115ရက်အတွင်းအမျိုးသမီးနဲ့ကလေးတွေများပြားပါဝင်အရသာ824ယောက်သေဆုံးခဲ့ရပြီးထောင်နဲ့ချီထိရွက်တန်ရခဲ့ကြပါတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့ပြောဆိုချက်ကိုကိုးကားပြီးအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်ထုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုနဲ့လက်ဆဖျောက်ခံရတာတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုတွေခြေခြေပြန့်ပြန့်နဲ့စီးရီးချာကျူးလွန်နေတာကြောင့်အရသားတွေကိုအကာအကွယ်ပေးဖို့လည်းမြန်မာစစ်တပ်ကကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်မြန်မာဆရာနာသိန်းခေါဆောင်နေပေါ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဆွေးနွေးက PRP အရေးယူနေတဲ့စီစဉ်နေပေါ်ထိပ်တန်းရီပပ်ဘလစ်ကန်ခေါဆောင်တယောက်က RP ထောက်ခံကြောင်းပြောဆိုလိုက်ပါတယ်အမေရိကန်ဆွေရရဲ့မြင်းမြန်ဆန်းဆန်းတုတ်ပြန်ဆောင်ရွက်မှုရဲ့အပေါ်မှာလည်းအားရမိပါတယ်လို့အတိုက်ခံ Republican Party ထက်လွတ်တော်လူနည်းစုခေါဆောင် Mitch McConnell ပြောဆိုသွားတာပါမြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းမတည်မငြိမ်အခြေအနေတွေကြောင့်တဘာတောင်းဝယ်တင်ဖို့ရောင်းချမှုတွေကရရှိရငွေပေးချေမှုတွေကိုဆန့်ကျင်လိုက်တဲ့အကြောင်းပြည်သိရင်လုံငန်းတိုတယ်ကဗိုလ်ထုနဲ့မှကြေညာပါတယ်ရန်နာတဘာတောင်းဝယ်တိုက်ကနေထိုင်းနိုင်ငံကိုတွယ်တန်းထားတဲ့ပိုက်လိုင်းလုံငန်းကိုပိုင်ဆိုင်တဲ့မုဒ္ဒမတဘာတောင်းဝယ်တယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC ဆွေရှေယာဝန်ရဲ့မေလစနစ်ရဲ့ CEO ဘွဲမှာငွေပေးချေမဲ့အစီအစဉ်ဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာလို့လည်းတိုတဲကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။တရင်ချင်းချက်ကိုကိုအောင်လင်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာတွေကတော့ဇူဘဲနဲ့ကယ်ဗင်ဖောင်လာတို့ဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆက်လက်တင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကဘာတလွားကနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါရရှင်။ကျမအင်ဂျင်နီယာပါ
။